မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုက်စီစဉ်မှာတော့ရှင်နေကြီးဥက္ကုဏီအသက်ခံရမှုနဲ့မြန်မာနိုင်ငံတရားစီရင်ရေးစနစ်ကြောင်းဆွေးနွေးသွားမှာပါဖွဲ့စည်းပုံခြေခံဥပဒေရဲ့ကျွမ်းကျင်သူဖြစ်ထင်ရှားတဲ့ရှင်နေကြီးဥက္ကုဏီလောက်ချံခံရမှုတွေတရားခဏ်တွေကိုအမြင့်ဆုံးသေတံထောင်နှံနေအဖြစ်ပြေဖို့တရားရုံးကဆုံးဖြတ်လိုက်ပါပြီဒီစီရင်ချက်ဟာဥက္ကုဏီအတွက်တရားမျှတမှုကိုတကယ်ပဲဆောင်ကျဉ်ပေးနိုင်ခဲ့သလားမြန်မာနိုင်ငံတရားစီရင်ရေးစနစ်အတွက်လေ့လာစရာသင်ခန်းစာယူစရာဘာတွေများကြံခဲ့တယ်ဆိုတာကိုကျွန်တော်တို့ဆွေးနွေးသွားမှာပါဥပဒေရှုထောင့်နိုင်ငံရေးရှုထောင့်ကနေဆွေးနွေးဖို့ဒီမြန်မာနိုင်ငံကလူ့ခွင့်ရေးရှင်နေကြီးဦးသိန်းသန်းအာရှလူ့ခွင့်ရေးကော်မရှင်ကဥပဒေပညာရှင်ဦးမင်းလွင်နောက်88မျိုးစကဦးမြတ်ကြီးတို့ပင်နယ်ဆွေးနွေးပြီးဖို့လည်းဖိတ်ကြားထားပါတယ်အခုပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလေလံမှာရောက်နေပါပြီဆိုတော့အရင်ဆုံးကျွန်တော်ဦးသိန်းသန်းဦးရဲ့ဟိုတုံ့တက်ချက်ကိုကြားချင်ပါတယ်ခင်ဗျအခုဒီတရားရုံးစီရင်ချက်အပေါ်မှာဥပဒေပညာရှင်တူအမြင်နဲ့ပြောရမယ်ဆိုရင်ဥက္ကုဏီအတွက်ထိုက်တဲ့တရားမျှတမှုရခဲ့လို့များဆိုနိုင်မလားဆရာဦးသိန်းသန်းဦးအရင်ဆုံးအချင်းချင်းအနေနဲ့တုံ့တက်ပြပါလားခင်ဗျ
သူအပြင်းဝရတယ်လို့ပြောလို့မရဘူး။ကျွန်တော်တို့ဒီလေးနဲ့အဝင်းစော်ဧကန်မြောက်ကိုဥက္ကုဏီတက်တဲ့အမှုမှာတော့ဒီခါကိုဒီမြေဆောင်34နဲ့ပြည်တန်းချတာတော့ကျွန်တော်တို့ကျူးသူတွေကအမှန်တကယ်ဖြစ်တယ်။ဒါပေမဲ့ခုနအောက်ဒီဧရာပြည်ပေါ်မှာချတဲ့ပြည်တန်းအင်မတန်မှတက်ညာပြီးတော့စိတ်နဲ့ကြိုက်ရတယ်ကျွန်တော်မြင်သားပါဘူး။ဒါတော့တကယ်ကြီးတည်နေတယ်ပါ။နောက်တစ်ခါဒီဝါဒီကိုဒီဝင်းတက်တဲ့အမှုရဒီတော့အနေနဲ့ပြည်သူ့ကြားထဲကဒိုးရဲတယ်လို့ကျွန်တော်တို့ယူဆပါတယ်။ဒါတကယ်တော့အနေနဲ့ကြားနေရကျွန်တော်တို့ဒီတရားမယ်အခုဖြစ်ပါတယ်အဲ့တော့ဒီမှာထားတဲ့ပြည်ကံကတော့တဝက်ပဲကျွန်တော်တို့ရှင်းနိုင်ရှိတယ်လို့ပြောပါပါ
။ဟုတ်ကဲ့ဆောင်းသင်းသားဆွေးနွေးပြရကျေးဇူးပါ။ဆိုတော့ဥမင်းလွင်အမြင်ရောခင်ဗျဥမင်းလွင်ဒီအမှုနဲ့ပတ်သက်လို့ပေါ့လေဟိုဥပဒေထောက်အနေသုံးသပ်မယ်ဆိုလို့ရှိရင်ထိုက်တဲ့နဲ့တရားမျှတမှုရခဲ့တယ်လို့ပြောနိုင်သလားခင်ဗျ။
အဲဆိုတော့ဆရာဦးသိန်းဆောင်ပြောသလိုပေါ့နော်တစိတ်တစ်ပိုင်းတော့ကြားတယ်ပေါ့ဗျာဒီအမှုကိုစတင်ဆက်ဆေးတင်ကြဲကကျွန်တော်တို့အနေနဲ့ကတော့တိတ်ပြီးတော့သဘောမတွေ့ပေါ့နော်အမှားအပြည့်ဆိုလို့ရှိရင်ဒီမှုကိုမြန်မြန်ဆန်ဆန်ဆက်ဆေးတင်နိုင်ဖို့အတွက်ကိုအထူးတရားရုံးနေဖွင့်ရမယ်ဒါမှမဟုတ်လို့ရှိရင်လည်းတိုင်းချင်းအထူးတရားရုံးဖွင့်ပြီးတော့ဒီမှုကိုမြန်မြန်ဆန်ဆန်ဆက်ဆေးတင်ဖို့တိုးအပ်တယ်အဲ့တော့အမှုကောင်များများဆောင်ရစစ်စစ်ရှိရင်ကျင်းအပြင်ကျွန်တော်တို့တက်ပြီကအထောက်ထားပြီးစုံစုံလင်လင်နဲ့ရရှိနိုင်တဲ့ကာလတာရှည်သွားတဲ့အခါမှာကျွန်တော်တို့ဥပဒေဆောင်ဖို့လေးရှိပါတယ် justice delay justice deny ဆိုတာလိုမျိုးပေါ့နော်အဲ့ဒီလိုမျိုးတွေဖြစ်တတ်တယ်ဒါကြောင့်ကျွန်တော်တို့ကတော့အမှုစတင်ဆက်စပ်ပြီးဆိုကြတဲ့ကောဒီအရေးယူထားတဲ့ပုံမှန်မှာလည်းကျွန်တော်တို့ကအကြံဖဲမှုတက်ကြရေးဥပဒေရအရေးယူပြီးတော့တိုင်းပြည်အရုံးကနေဒုတိယအရုံးနဲ့ဒီစီစီရင်နေဆိုလို့ရှိရင်များများဆန်းဆန်းနဲ့လေပူဆေးဆေးနိုင်မယ်။နောက်ပြီးတော့ဖြစ်အောင်ဟန်တာလောက်တဲ့ပြည်တံနေလေယခုတက်ပူမှုပြီးချမှတ်နိုင်မယ်လို့ကျွန်တော်တို့ဒီမြင်ယူသွားပါလိမ့်မယ်။
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကိုမြာရဲ့အမြင်ရောခင်ဗျကိုမြာရဲ့အခုဟိုဥက္ကုဏီအတွက်ဒီထိုက်တဲ့တရားမျှတမှုရခဲ့တယ်ဒီအခုဒီတရားရုံးစီရင်ချက်ကမျှတမှုဆောင်ကျင်းပေးနိုင်ခဲ့တယ်လို့များယူဆလားကိုမြာရဲ့အမြင်လည်းဆွေးနွေးပေးစေချင်ပါတယ
်။ဒီလိုပါကျွန်တော်မြင်လာတော့ကျွန်တော်နိုင်ငံရေးရှိအောင်ညာပဲမြင်တယ်ပေါ့နော်ဒီဘုကအာဏာနဲ့သဘောကူးလို့ကျွန်တော်လက်မှတ်ပြောနေကြအခုလည်းဆိုတော့မြန်မာနိုင်ငံမှာလူ့ခွင့်စည်းအပြင်မှာဖွဲ့စည်းခံလာမှုတွေပေါ့ဗျာဖွဲ့စည်းမှုရှိရဲဆိုတဲ့အားဖြင့်ချင်းနေချာချာကြီးတက်ပြီးကြတယ်လို့ဖြစ်နေတယ်လို့ကျွန်တော်အိုက်တန်မြင်တယ်အဲကျွန်တော်ပြောချင်တာကဒီဥပဒေဆိုတာကဥပဒေအထက်မှာဘယ်လိုမှရှိလို့လည်းမရဘူးဥပဒေရဲ့ရဲ့သောမမူအောင်ပါဒီလိုကြီးပါပါခွဲတမှုပြင်းစင်ရမယ်ကျွန်တော်နားနေတယ်ဥပဒေကျိုးတွေနဲ့ဒီကိုဒီမျိုးပါပါနဲ့ကြည့်လို့လည်းမရဘူးလို့ကျွန်တော်အိုက်တိုင်းနားနေပါတယ်ဥပမာဆိုပြောမယ်ကိုယ်စီရဆောင်လက်ပုံတင်လေးခုတိုင်တော်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘာမှမရှိဘူးဖြစ်နေတယ်ကျွန်တော်တို့ဒီကျောင်းသားတိုင်းပိုင်းနဲ့မှာမစားသေးခင်ကပဲဘာသာသာကျောင်းသားပြောင်းရဲ့စက်ဖို့တကြီးစားဆိုအမှုကနဲ့နဲ့ချီပြီးခုတက်ပြီးမပြတ်သေးဘူးကိုယ်စီရပြုမှုနဲ့ပတ်သက်ပြီးတော့မှဒီလိုမျိုးအမှုတွေပြက်လာတယ်ကျွန်တော်မသိဘူးမကြည့်သေးဘူးကနောက်နဲ့ဆက်ဆွဲမှာကျွန်တော်မပြောရဘူး။အဲ့တော့အဲ့ဒီအခြေအနေကြီးမှာတော့ဒီပြားစီမှုစနစ်ဟာတဲ့မှာလား။ဒါမှမဟုတ်ရှင်ကျင်းကောင်းနေလားဆိုတော့ကျွန်တော်မြင်လာတော့အပြည့်အစုံထူပါပဲအဆုံးဖြတ်ပေးလိမ့်မယ်။ကျွန်တော်တို့ပြည်လောက်ပြည်လောက်ပြည်ပြည့်ရဲ့ဖြစ်တယ်မှာလည်းမချက်မရဲလေးမချိမနှမ်းမှုတွေဖြစ်တယ်ဆိုတာလည်းကျွန်တော်မြင်တယ်။ဒါကျွန်တော်ပြောချင်တာကကျွန်တော်နိုင်ငံမှာဒီမျိုးကြီးကဘာသာကြီးကခွဲခြားမှုကိုမရှိဘူး။ခွဲခြားပြဿနာမရှိဘူး။တရားချင်းတရားချင်းဥပဒေရဲ့ပြားစီမှုဒီဒီကအားလုံးမြန်မာနိုင်ငံကအားလုံးတရားမျှတမှုမှန်မှန်မရှိရဲ့ဆိုတဲ့ပြည်ပြကြတဲ့ခုတော့ဒီပြားစီရေးကဖြစ်လာလေဖြစ်လာတယ်လို့ကျွန်တော်အိုက်တယ်မမြင်ဘူးဒါကျွန်တော်အနေနဲ့ရှင်းနေကြတာပါ
โอเคဟိုဆိုတော့ဒီလိုလက်ရှိဒီတရားစီရင်မှုပေါ်မှာတော့ဒီဟိုအပြည့်အဝတရားမျှတမှုရရဆိုတဲ့အမြင်မျိုးတော့မပြောနိုင်တဲ့သဘောပေါ့ကိုမြားကြီးအနေနဲ့ဆိုတော့ဒီကိုမြားကြီးပြောတဲ့ဟာတခုနဲ့ပတ်သက်လို့လည
်းအရင်တော့ကျွန်တော်ကမရှာနိုင်လား
ဟုတ်ကဲ့
အရင်တော့ကျွန်တော်မရှာနိုင်ဘူးသူကကျွန်တော်ဒီမှုရဲ့နောက်ကမှာအများကြီးပုံမှန်ထားတာရှိတယ်ကျွန်တော်ပြောတာကတရားဥပဒေအသက်ခံလို့ပြောတာမဟုတ်ဘယ်သူလဲဖြစ်ဖြစ်အသက်ခံရတယ်ဆိုချင်းတရားဥပဒေဟာတိမ်းတမှုမရှိတဲ့ဘယ်သူကိုမဆိုကျေကျေမဲမဲနီနီရောပါအားလုံးပတ်ပန်ကံမြတ်မြတ်တတစီရင်နေစနစ်မျိုးဖြစ်ကြတာကိုပြောရပါ
ဟုတ်ကဲ့ဒါကြောင့်လဲကျွန်တော်တို့ဒီဟိုတရားရေးနဲ့ပတ်သက်တဲ့ဒီသင်ပုအသင်္ကေတမှာဆိုလို့ရှိရင်လဲဒီဟိုတရားဆောင်တဲ့နတ်သမီးကိုမျက်နှာစီထားရဲဆိုတော့ဒါလို့ဘဲမလိုက်အောင်ပေါ့နော်ကြောသားရင်သားမခွဲအောင်အသားရောင်မခွဲကြအောင်ဆိုတော့သင်္ကေတမျိုးနဲ့ကျွန်တော်တို့ဖော်ထားရဲဆိုတော့ဒါလည်းအထင်ရှားပါကိုမြားကြီးကလည်းဒါဝဲထောက်ပြရဲလို့ကျွန်တော်နားလဲပါတယ်ဆိုတော့ဒီကိုမြားကြီးထောက်ပြတဲ့အချက်ထဲမှာပဲကျွန်တော်နောက်တစ်ခုဦးသိန်းတန်းတို့ပြန်ဆွေးနွေးစေချင်တာကဒီနည်းနည်းလောက်ကြာတဲ့ဒီတရားစီရင်ရေးလုပ်ငန်းတွေဒီစုံရဲစစ်ဆေးမှုတွေမှာဒါလို့ပေါ့လေအများပြည်သူကြားမှာလဲတန်တရားဖြစ်စရာတွေဘဝင်မကြရတော်များတွေ့ကြရတယ်ဆိုတော့ဒီနောက်တစ်ချိန်ထဲမှာပဲဒီပညာရှင်တွေအပိုင်းကလည်းဒီစုံစမ်းစစ်ဆေးတဲ့နေရာမှာဒီတရားစီရင်တဲ့နေရာမှာဖြစ်အကန့်အသတ်တွေဟန်တာတွေရှိရဆိုပြီးတော့ထောက်ပြရတဲ့အချက်တွေလည်းရှိတယ်ဆိုတော့ဒီအခုတရားစီရင်မှုဒီနှစ်နှစ်တာကာလအတွင်းမှာပေါ့လေဆရာတို့အနေနဲ့အဓိကအားဖြင့်အားရမှုမရှိတာဘလို့အပိုင်းတွေများတွေ့ကြရလဲဆရာ
ပထမဆုံးအချက်ကတော့ဒီမှုကခုနကဘုရားကြီးပြောတယ်လေတန်တန်လူသားမျိုးမဟုတ်ဘူးကြည့်လို့ရတယ်ကျွန်တော်တို့ရဲ့နမရယာရှိတဲ့ညဉ့်ရက်ကတော့ဒိညာတို့လွတ်လပ်တော့ရှိတဲ့ဒိညာကတည်းကရှိလို့အတ္တခံလို့ကျွန်တော်ပြောတာမဟုတ်ဘူးတက္ခာရဲ့အနေကရန်ကုန်မြို့လေကောင်နိုင်ငံတကာလူသိဉာဏ်ကွေးမှာရင်းရင်းကြောင်ကြောင်ကြီးမှာကြောင်ကြောင်တင်းတင်းတက်ပြလိုက်တာဟာတကယ်တန်တန်လူသားမျိုးတယောက်တည်းတည်းပြီးမှတဲ့ရေရဲ့ရှိတဲ့ဥက္ကူနီယမော်ရန်တစ်ဖက်ဆိုင်မှာအောင်ဝင်းတော်ရဲ့ကျောက်ဘတ်တကတဲ့မိမိတို့တတ်တာမဟုတ်ဘူး။ဒါအကျန်တဲ့အာရဗိတိရှိတယ်။အဲ့တော့ကြီးကျယ်တဲ့မိမိတို့စစ်ဆေးတဲ့အခါမှာဒါမိမိတို့ပြောကြတယ်ဒီကကြီးကျယ်တဲ့ခုံလုံးတွေစစ်ဆေးနေတယ်။အမြင်နဲ့စစ်ဆေးကျွန်တော်တို့တွေကထောင်ဘူးဝတွေမှာစစ်ခံနေရတာပါ။ဟုတ်တယ်
โอเคဆိုတော့ဆရာဦးတင်းတန်းတယ်လီဖုန်းလိုင်းကျွန်တော်ကြားသွားပါတယ်ဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ဦးမင်းလွင်ဦးရဲ့ဟိုသဘောထားလဲကျွန်တော်သိချင်ပါတယ်ကိုမင်းလွင်ဦးကစောစောတစ်ချက်ထောက်ပြသွားတာတော့ဒီအထူးတရားရုံးတွေဖွဲ့စည်းတင်တာမျိုးလို့နောက်ပြီးတော့ပေါ့နော်ဒီကျန်တဲ့ဒီဟိုအဓိကနောက်ကွယ်ရလူတွေကိုပေါ်ပေါအောင်အဓိကအာယုံဆိုင်စစ်ဆေးဖို့ဆိုတာမျိုးတွေထောက်ပြရလဲရှိပါတယ်ဆိုတော့ကျွန်တော်ဒီနှစ်နှစ်တာစုံစမ်းစစ်ဆေးမှုတွေအတွင်းမှာအဓိကအနေနဲ့အားနည်းချက်ဖြစ်နေဥပဒေရေးရာအရာဒီချင်းကပ်မှုတွေမှာအဓိကအားနည်းချက်ဖြစ်နေဘာတွေများမြင်မိလဲကိုမင်းလွင်ဦး
အဲတရားစွဲအဓိကတော့ဗျာတရားစွဲဖွဲ့စည်းပေါ့နော်တရားစွဲဖွဲ့စည်းကနေပြီးတော့လူအပ်တဲ့တက်တေကအထောက်အထားရရှာဖီတဲ့နေရာမှာတွေးကြည့်ရရင်တွေးကြည့်တဲ့အတိုင်းကိုမြန်မြန်ဆန်ဆန်ထိရအောင်ဆောက်ဖွေမှုလို့လေတင်းစီရမရင်တင်းစီရမယ်လေပစ္စည်းတွေပေါ်မှာဥပဒေနဲ့ညီဆွရင်ဥပဒေနဲ့ညီဆွတဲ့အတိုင်းတရားစွဲဆိုရည်ယူဖို့လို့လေအစိုးရပြောတယ်လို့ပေါ့နော်မှတ်ပုံတင်ကတ်ဒီနိုင်ငံသားကတည်းကလည်းတော့တွေ့တယ်အဲ့ဒီကိစ္စကအခုချိန်ကြီးမဖြစ်သေးဘူးဆိုတာမျိုးကမဖြစ်ခင်ဘူးနောက်ပြီးတော့ဆက်သွေးစစ်တီမိတယ်လက်နက်တီမိတယ်ဒါတွေနဲ့ပတ်သက်လို့လေတရားရုံးနေမှာဒီမှုမှာတခါတည်းကိုတရားစွဲဖွဲ့ဒီအနေစွဲတင်ပြီးတော့ဆောင်ရွက်ရမှာဖြစ်တယ်အဲ့တော့ကျွန်တော်တို့ကဒီဥစ္စာမှာအစိုးရပြောသလိုမျိုးပေါ့နော်ဒီမူလစီရင်ပိုင်းခွင့်ရမြို့နေတရားရုံးလို့ယုံနေကိုဖွဲပြီးတော့စစ်ဆေးစီရင်ခြင်းအပြင်ဒီမှုကပြန်ပြီးတော့ဉာဏ်သိမ့်တဲ့လောက်မဉာဏ်ပဲဖြစ်နေတယ်ဒါကြောင့်လဲကျွန်တော်တို့ကအထူးတရားယုံလိုမျိုးဖွဲပြီးတော့ကအမှုနဲ့သက်ဆိုင်တဲ့ကိစ္စတွေအားလုံးကိုတခါလေအထူးတရားယုံမှာသင်ပြစစ်ဆေးစီရင်ဆောင်ရွက်မယ်ဆိုလို့ရှိရင်ဒီမှုကပို့ပြီးတော့လည်းယုံလုံးကြွားလာနိုင်တယ်ပို့ပြီးတော့လည်းပေါ်လာနိုင်တယ်နောက်ဒီအမှုကိုစစ်ဆေးစီရင်တဲ့အခါမှာအဓိကတဲ့ဒီတောက်သားတွေပြုစုတာကအရေးပေါ့နော်မြန်မာနိုင်ငံရဲတပ်ဖွဲ့ဖြစ်တဲ့အခါကျတော့ကျွန်တော်တို့ဒီမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ဖွဲ့စည်းပုံအရကိုကကျွန်တော်တို့မှာတမ်းမြအများကြီးဖြစ်တယ်။အဲ့တော့တရားစွဲဖွဲ့စည်းမှာအဓိကအမှုကိန်းကိုတည်ဆောက်တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကဒီရဲလုံထုံလုံကြီးကိုသေသေချာချာနားလေတက်ကြွတဲ့သူတွေမဟုတ်ပဲနဲ့စစ်တပ်ကအသွင်ကြောင်းရောက်လာတဲ့သူတွေနောက်ပြီးတော့တခါဒီမှုမှာကိုအောင်စိုးပြောလို့သာယခုလိုမျိုးအောင်ဝင်းတော်လို့အောင်ဝင်းဆိုင်လို့အောင်ဝင်းသွန်းတို့ကိုဖမ်းမိတဲ့ကိစ္စမျိုးကတော်တော်ရှင့်ဖို့ကောင်းတဲ့ကိစ္စမျိုးဖြစ်တယ်။အဲ့တော့လိုအပ်တဲ့တက်တွေကအထောက်အထားတွေကိုရဲစီမင်းစီကံနေနဲ့ညီတရားရုံးနေတင်ပြပြီးတော့တရားစွဲဆိုဖို့အများကြီးလိုတယ်။အခုကျွန်တော်တို့ဇေယျပြုကိစ္စမှာဥပဒေရအာဏာချက်တွေရှိတယ်ဆိုပြီးတော့ဥပဒေကိုပဲတွဲချနေတယ်။အမှန်ကဥပဒေရအာဏာချက်ဟိုလူတွေက ပြန်ပါပြီးတော့လုပ်ယူသလိုမျိုးဖြစ်နေတယ်ဆိုတာလို့
ကျွန်တော်ပြောတာဒီဥယျာဉ်ထိန်းချောင်းတဲ့ပုံကိုယ်တွေဘက်မှာအားနည်းချက်တွေကလည်းတော်တော်များရှိခဲ့တယ်ဆိုတဲ့သဘောပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ်ဒါကြောင့်လည်းကျွန်တော်တို့ကမြန်မာနိုင်ငံရဲတပ်ဖွဲ့ကိုပြန်လည်ပြင်ဆင်ဖွဲ့စည်းတဲ့နယ်ဥပဒေကိုတကယ်တကျနားလည်တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့သတိသတ္တားတွေနဲ့စုဖွဲ့တဲ့နယ်အစွန်ကြောင်းတွေကိုတခါလေရဲတပ်ဖွဲ့ကနေပြီးတော့ထုတ်ပယ်တဲ့နယ်ဆိုတော့ကျွန်တော်တို့ပြောတဲ့အချိန်ပေါင်းလည်းမနည်းတော့ပါဘူး
ဟုတ်ကဲ့ပါ
အခုလိုလို့ရှိရင်ကျွန်တော်တို့ခရိုင်ရဲမှုရဲ့အထက်အကုန်လုံးကတပ်မတော်ကသွင်ပြောင်းလာတဲ့ဗိုလ်မှူးပြုတ်ဗိုလ်ကြီးပြုတ်အဲဒါတွေပဲဖြစ်နေတယ်သူတို့ကရဲစီရင်စီကံနဲ့စက်ပေ၆ဓာတ်တွေကိုရှားဖွေဖို့ဆိုတဲ့နေရာမှာအများကြီးအားနည်းချက်ရှိတယ်ဆိုတော့ကျွန်တော်တို့အမှုတိုင်းတော်တော်များများမှာတွေ့နေရတဲ့သာရကတွေရှိပါတယ်ဒါကြောင့်ကျွန်တော်တို့ကလည်းတရားစွဲဖွဲ့စည်းရဲ့အားနည်းချက်တွေကြောင့်ဒီမှုမှာယခုလိုမျိုးဖြစ်တယ်ဒါတွေကိုကျွန်တော်တို့အချိန်ရှိတုန်းမှာအများပြင်ဆင်ဖို့လိုတယ်ဆိုတော့ကျွန်တော်တို့ပြောလို့ရ
ဟုတ်ကဲ့ဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ကိုမြရေးကိုလည်းတခုတော့ဆွေးနွေးစေချင်ပါတယ်ခင်ဗျာဟိုတကယ်ဥပဒေဆိုတာဆက်ဆော့ကိုမြရေးကအဓိကတော့ဒီတရားစီရင်စနစ်နဲ့ဒီတရားမျှတမှုစ조사ညင်သားမခွဲကြပဲညတ်တရားမျှတတာဟိုတရားပိုင်ခွင့်တရားဥပဒေဆောက်ရှောက်တဲ့အကာအကွယ်ရယူပိုင်ခွင့်ရှိတဲ့အပိုင်းကိုဆွေးနွေးထားဆိုတော့ကျွန်တော်ဒါနဲ့ဆက်ဆက်ပြီးတော့ဆွေးနွေးစေချင်တာကတော့ဟိုဥပဒေဆိုတာတကယ်တော့ကျူးလွန်သူတွေကိုထိုက်တဲ့ပြစ်ဒဏ်တွေပေးတာအပြင်ပေါ့လေ။နောက်မှအလားတူမကျူးလွန်ရဲအောင်ဟန်တားဖို့ဆိုတဲ့ရည်ရွယ်ချက်တွေလည်းပါပါတယ်။တကယ်သူအနှစ်သာရပိုင်းမှာဆိုတော့အခုမှုမှာရောဒီလိုရည်ရွယ်ချက်မျိုးတွေပြည့်ဝခဲ့လားဘာဖြစ်လို့လဲဆိုတော့ဒီထင်ရှားတဲ့ပုဂ္ဂိုလ်တယောက်ဒီလူပုံလဲမှာအသက်ခံတဲ့အမှုမျိုးမှာတော့မှတရားမျှတမှုရမရဘူးဆိုတဲ့ခံစားချက်မျိုးတွေရှိနေတယ်ဆိုလို့ရှိရင်ဒါတွေကဒီနိုင်ငံရေးလူမှုရေးအရာရောဘယ်လိုမျိုးနောက်ဆက်တွဲတက်ရောက်မှုတွေရှိလာနိုင်တယ်လို့ယူဆလဲကိုမြားကြီး
ဒီလိုကျွန်တော်တို့ကကျွန်တော်တို့နိုင်ငံကိုဒီမိုကရေစီနိုင်ငံတတိယပြည်ဒီမိုကရေစီဆက်ရစီအောင်ဆုလုပ်ရတဲ့ဆောက်တဲ့အခါမှာနိုင်ငံအတွင်းမှာပြည်တွင်းနေတဲ့နိုင်ငံသားအလုံးဥပဒေအကျိုးခံတာကိုကျန်နေနေရရှိတယ်ဆိုတော့ကျောင်းကွန်ရဲ့အမှုကအများကြီးတဲ့အချိန်အစီအစီဆန်လေးစီးကြီးရဲ့ပလုံရောအောက်မှာအသက်ခံရတာဖြစ်တယ်သူကသာရှင်းနေအကုန်လုံးနေနေအမှုကိုစစ်ဆေးတဲ့အခါမှာစနစ်ကြတယ်ဒီတဲ့ကမှာကျွန်တော်တို့ကလူပြတစ်ခုတော့ရှိတယ်ကိုလားကျွန်တော်ပြန်လဲထောင်းထဲမှာပြောင်းလာတာဒီလိုပဲဒီပါလူပြတခေါင်းကျသွားတော့ကျွန်တော်တို့မူတည်တာမဟုတ်ဘူးဘယ်လိုခေါ်လဲကျွန်တော်ပြောပြအကြောင်းရင်းမရှိပါဘူးဘယ်လိုမျိုးမှထောင်းမကြဘူးကိုယ့်ရဲ့ဇာတိကိုဖြစ်နေတာသူတို့အားလုံးပြောပြောချင်းချင်းစိတ်ချမ်းသာမိသားစုနဲ့တက်တိုက်ဝင်ဝင်နေချင်တာကိုကျွန်တော်ပြင်ချင်တာပါသို့တော့တရားဥပဒေစီရင်သွားမှုကပြတာမှုမရှိဘူးဆိုလို့ရှိရင်နိုင်ငံအတွက်ကူးကြောင်းရပါနိုင်ငံသားအချင်းချင်းအတွင်းမှာဒီဝန်ကျေးဇူးမူရဒီလူကြီးကမှခြေကမယ်ဘာသာရေးပေါ်မှာခြေကမယ်တက်တရားရည်နဲ့ပြောမယ်အာငါးကကျတော့ဘလူးလေးတွေမင်းတက်ကျတော့စစ်ပြားတယ်အဲ့လိုဖြစ်ကြည့်ကျွန်တော်မဖြစ်ကြည့်ချင်းအဲ့လိုမဖြစ်ကြည့်ချင်းဘူးဖြစ်ရင်ဖြစ်အောင်လားတော့နိုင်ငံကြီးတက်ကြိုင်တဲ့တရားစီရင်စနစ်ကမျှတာကိုလုပ်တယ်ကျွန်တော်ကတော့ပြောကြည့်ပေါ့ဗျာဥပမာအဖြစ်ကျွန်တော်ကိုကြီးအဖြစ်ပါဆင်းနေမှုတွေလုံးဝမရှိဘူးတော့မှတ်ဖို့ရင်လေးခုကြိုင်တာလေဘာသာမှာကျောင်းသားပြောကျွန်တော်တို့ဒီလိုဖြစ်ချင်တယ်ခုခုအဖြစ်ကိုပြီးတယ်အခုကြည့်ရမယ့်ဒီလေးနဲ့ကြည့်ကြလိမ့်မယ်။ဆိုတော့အဲ့ဒါကိုကျွန်တော်ပြောက်သွားတယ်ဆိုတော့ကျွန်တော်စိတ်သာဝါမကြောက်ဘူးကြာ။အဲ့ဒါကြောင့်ကျွန်တော်တို့ကဘယ်လိုမှကျွန်တော်ပြောတာကပြီးတော့မင်းရဲ့ဆန္ဒကိုနားလည်ပေးပြီးနောက်ဆုံးညာလူပြောက်ကဆရာဦးကိုညီဆုံးသွားပါပြီ။ဆရာဦးကိုညီဆုံးသွားတဲ့ဒီလူတယောက်ကိုဖတ်ပြီးပြန်တယ်ပြီးပြေးကြတယ်လေကျွန်တော်ဆရာဦးကိုညီဆန္ဒပါမဟုတ်ဘူး။ဒါတော့နောက်အဲ့ဒီဦးလေးဆုံးသွားဟာသူ့ကိုသူကမဲမဲချီချီညီကြပြဝါဝါအားလုံးကိုပြန်ပြတတ်တာသိရင်လည်းနိုင်ငံဟာငါတို့နိုင်ငံပါလားဒီကျွန်တော်ကိုယ်ကြီးကဒီအချင်းတော့မရောက်ခဲ့ဘူးကြအဲ့အဲ့ဒီကိစ္စကဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီမှာလူ့ဖွဲ့စည်းပြည်မြန်မာလူ့ဖွဲ့စည်းပြည်မှာဘာသာရေးအရလူမျိုးရေးအရစီလင်းနေဖြစ်လာတယ်ဒီစီလင်းနေတဲ့စစ်ကားသားမှုတွေတစ်ချက်အချင်းချင်းကမှနိုင်ငံသားအချင်းချင်းကမှမင်းနိုင်ငံနဲ့မတူဘူးဆိုတဲ့အမြင်များနိုင်ငံတစ်ခုကိုစီးလုံးနေမှုပြီးတော့တဲ့အခက်အခဲအတားအဆီးဖြစ်တယ်အဲ့တော့ကျွန်တော်တို့အောက်ခြေအဖြစ်တင်လို့မရတော့ဘူး state ကပေါ်လစ်ကိုပြန်ပြီးကျွန်တော်တင်တာကိုတို့လာတာဒါကြောင့်မတရားရှိစီရေးစနစ်ကိုပြန်တင်တာကိုတို့လေလို့ကျွန်တော်ကဆင်းလာတယ်ဖြစ်တော့
ဟုတ်ကဲ့ကိုမြားကြီးဆွေးနွေးရ
ဆန္ဒမျိုးကပါဗျာ
ဟုတ်ကဲ့ကိုမြားကြီးဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုစာရေးပေးပို့ထားတာကိုရိုင်းပါဝင်ဆွေးနွေးပွဲဆက်သွယ်ထားတဲ့ပုံကိုလည်းရှိနေပါတယ်ဒီထက်ကကျွန်တော်တူကိုတန်းမောင်ကိုအရင်လှည့်ပေးချင်ပါတယ်ကိုတန်းမောင်ဆွေးနွေးနေတာရှိရင်ဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကြီးဒီအမှုကစဆင်းတဲ့ကောင်ကိုပြည်တဲ့ရဟိုအပေါင်းမကြတာပါအမှုရောက်90ကျော်လောက်ဆက်တယ်အောင်လဲဆိုမိုင်းဖြက်ဟာလားကိုယ်စလေသူကဒါရှမ်းပြည်နယ်ဆက်လာတာပါဒါသူရှမ်းတော့မဟုတ်ပါဘူးသ ူစစ်တယ်စစ်ပြီးတကယ်တော့အမှုဆိုတာဘယ်သူကခေါ်စစ်စစ်မင်းတို့ပါပါမပါပါဥပဒေအကြံပေးတယ်ဥပဒေအကြံပေးတယ်လို့တရားရုံးမှာစစ်တရားရုံးကဟုတ်တယ်မဟုတ်တယ်ဆိုတာပြီးမှသူတို့ရှောက်လိုက်ချက်ပြီးရတာဒီအမှုဆဆင်တဲ့ကောင်သူတို့အဆုံးမကြတာပါဒီတောက်ဖို့တည်းရပဲဟလာပြီးတော့လည်းမြစ်ပိုင်းလောက်ကပဲနေပြီးတော့မှလက်နဲ့တင်မိတယ်သာတို့အဖွဲ့ပါပဲဒီအဖက်ဆင်ဆင်းတဲ့အဖွဲ့တွေကိုပူလောင်းနေဘူးဒါဒီစစ်တပ်ကရောဒီ NLD ရောသူတို့စီးပြပြန်ဆဲရမှာပါဆိုတော့ဒီဒီဟလာဘာမတင်အတူကန်နေဆိုတဲ့ပုံကွာလေဒါအကော်တော့အမိန်ကတိမ်မိတ်ပဲတော့မှာသူတို့တိမ်မိတ်သေးလိုက်လို့လေဝမ်းသာလာပြီဝမ်းမသာပါခုနကဥပ္ပိုလ်နေလဲပြန်မလာပါဘူးဒီလိုဖွင့်ရိုးတွေနောက်တော့မတက်လာအောင်လုံးဝမှာဖြစ်ပါတယ
်။ဒ
ီမှာတက်လာအောင်တမျိုးပြီးတမျိုးလို့သမင်းကွာအောင်စားထားအဲ့အဖွဲ့တော့ကဲဖမ်းလာဥပဒေရ။အခုဒီသင်းမျိုးသားရေးမှာသူတို့ရောင်းမှာဆန္ဒတိုက်ဝရမ်းထုတ်တာရဲ့ပုံကိုရပါတယ်။ဥပဒေရမမမဟုတ်ကိုရဟုတ်ကဲ့ဒီလောက်ပါပဲကို
။ဟုတ်ကဲ့ကိုတမ်းမောင်ဆွေးနွေးရကျေးဇူးပါ။နောက်တူကတော့ကျွန်တော်တို့ထိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်။ကိုတီးလည်မှုလည်းဆွေးနွေးကြတာရှင်ဆွေးနွေးနိုင်ပါခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ဥပ္ပုန်ကိုတော့တတ်ပြတယ်ဆိုတာကတော့ကျွန်တော်တို့အများတော့ဒါမတရားတတ်ပြတာတော့လေစိတ်မှာတတ်ပြသွားတယ်ဆိုတော့အမှန်တမ်းကရက်ဆက်ရုံမှာတဲ့အဖွဲ့အစည်းတစ်ခုတတ်ပြတယ်လို့ကျွန်တော်မြင်တယ်။ဘာဖြစ်လဲဆိုရင်တော့အခုစီရင်ထတာကတော့ကျွန်တော်တို့ကတော့လုံးဝကိုသဘောမကျဘူးဗျ။ဘာဖြစ်လဲဆိုတော့အခုအလေပိုင်းကနေပိုင်းတော့သူတို့လုံထလိုက်တဲ့သဘောဖြစ်တယ်ဗျ။ဘာလို့လဲဆိုရင်တော့ဟုတ်အဝိုင်းခါရဘာဖြစ်လို့လွတ်နေတယ်လဲ။နော်ညီကြီးတို့ကတွေ့ရတာနဲ့ဘာဖြစ်လို့ကျသွားတယ်အဲ့ဒီကိစ္စမှာအဓိကဖြစ်နေတယ်ခင်ဗျအောင်းဝဲခံရကျိုးပိုင်သူမဟုတ်လို့ကျွန်တော်မြင်တယ်ဟုတ
်ကဲ့အ
ောင်းဝဲခံအဆင်ပြေတဲ့လူတွေရှိနေဒါကြောင့်မို့နော်အောင်းဝဲခံကိုတကယ်လို့မိခဲ့ပြီးရှိရင်တော့အဲ့ဒီကျိုးခံတဲ့လူကအဓိကနော်ထပ်ပြီးတော့မိဖို့လိုတယ်နော်ကျွန်တော်တို့အမြင်ကတော့နော်အဲ့လက်မဲ့ကြီးရှိနေတယ်နော်နော်ဆင်းရမှာနော်ဆင်းလေးကြီးရှိနေတယ်လို့ကျွန်တော်အမြင်နဲ့မြင်တယ်အဲ့ဒါကိုနော်သူအမြင်နဲ့ရေးသားလို့မှန်ကန်လို့ဖို့ကတော့အမှန်တမ်းလို့တယ်နော်တို့ရဲ့ယူတာမှုကတခါမှမရှိခဲ့ဘူးဗျာနော်
ဒီလိုကိုတီးလည်မှု
နောက်ကြည့်ကြည့်ကြအောင်ဥတည်ဘူးနော်မရှိသေးချင်လို့တော့ဥက္ကဋ္ဌကြီးကတ်ဆက်တာဒါကျွန်တော်တို့တိုင်းလားပြည်သူကမသိဘူး
ဟုတ်ကဲ့ကိုတီးလည်မှုကျေးဇူးပါဟုတ်ကဲ့ကျွန်တော်နောက်ထပ်ဒီစာပေးဖို့ပြီးဆွေးနွေးထားတဲ့ပုံစံတွေလည်းလှည့်ပေးခြင်းပါတယ်သူကတော့ကျွန်တော်တို့မက်တီလာမျိုးကဥစိန်မောင်ဖြစ်ပါတယ်မဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
တရားရုံးချုပ်ရှင့်နေကြီးဦးကိုနီလှုပ်ကြံတက်ဖြတ်ခံရမှုဟာတာမန်လူတက်မှုမဟုတ်ပါအသားဝိုင်းနဲ့ကြိုတင်စီစဉ်လှုပ်ကြံတဲ့နိုင်ငံရေးလှုပ်ကြံမှုဖြစ်ပါတယ်ဦးကိုနီလုတ်ကင်ကြိုးပမ်းနေတဲ့တရားဥပဒေရေးရာကြိုးပမ်းမှုကိုအခြေခံပြီးပိတ်ဆို့ဖြက်စီးပစ်လိုက်တဲ့လှုပ်ကြံမှုဆိုတာကိုအများပြည်သူတို့ကလေ့လာသိရှိနေပါတယ်ဒါဟာ open secret ပါသို့တော့တရားမျှတတဲ့ဥပဒေအရတရားဆွဲဆိုပြီးတော့ဥပဒေနဲ့အညီတရားမျှတစွာစီရင်ဆုံးဖြတ်တဲ့လုပ်ငန်းစဉ်ဟာတရားမျှတတဲ့လုပ်ငန်းစဉ်လို့ပဲဆိုရမှာပါတရားဥပဒေထက်မှဘယ်သူမှမရှိရဘူးဆိုတဲ့အဆိုဟာဂုံသိက္ခာရှိလာတဲ့အမှန်တရားကိုအထောက်အကူပြုတဲ့အဆိုဖြစ်ပါတယ်ဒါပေမဲ့အဂတိတရား၄ပါးထုံးကားနေတဲ့ဒီကာလမှာတော့ဒီအဆိုဟာအလေးထားခြင်းခံရမှာမဟုတ်ပါဘူးတရားစီရင်ဆုံးဖြတ်မှုတွေဟာလည်းအဂတိတရား၄ပါးနဲ့ကင်းတာနည်းနိုင်ပါတယ်လို့ထင်မြင်ပါတယ်ဥက္ကိုနီလှုပ်ကြံတက်ဖြတ်ခံရတဲ့အမှုကိုနှစ်နှစ်ကျော်အောင်စစ်ဆေးလေ့လာစီစဉ်သုံးသပ်ပြီးမှစီရင်ချက်ချဖို့လုပ်တာကတော့နမူနာကောင်းတစ်ခုဖြစ်နိုင်စရာရှိပါတယ်အထူးအလေးထားဆောင်ရွက်မှုရှိတယ်လို့ဆိုရမှာဖြစ်ပါတယ်ပြည်သူတွေအကြားမှာတော့မေးမေးပျောက်ပျောက်ဖြစ်အောင်အချိန်ဆွဲမြုပ်ွယ်ထိန်းချုပ်ထားနေတဲ့ဖြောက်ဖြက်ပြဖို့ကြိုးပမ်းနေတယ်လို့ထင်စရာဖြစ်နေရကနေအခုထင်သာမြင်သာအောင်တရားသူကြီးကစီရင်ချက်ချမဲ့အချိန်အထိရောက်လာတာကတော့နမူနာကောင်းဖြစ်ပါတယ်ပြည်သူအများကျင့်တဲ့အာရစိတ်အေးရတဲ့အဖြစ်ကိုရလာပြီလို့ဆိုသင့်တယ်လို့ထင်ပါတယ်ဒါဟာတရားဥပဒေစိုးမိုးမှုပါပဲဒါပေမဲ့ဂိုင်းဖြားဂိုင်းနာကိုသာခြိုင်နိုင်ပြီးတော့အရေးအမြစ်ဖြစ်တဲ့လက်မဲကြီးတွေနဲ့ထွက်ပြေးတိတ်ရှောင်နေတဲ့သူတို့ရဲ့လက်ရင်းတစ်ပြက်တရခံပြေးတွေကိုဖော်ထုတ်ဖန်စီအရေးယူနိုင်ခြင်းမရှိသေးတာဟာကတော့ပြည်သူရဲတပ်ဖွဲ့ရဲ့လှုပ်ဆောင်ရမယ့်အလို့အကျွေးနိုင်ငံတော်အစိုးရရဲ့တာဝန်အကျွေးတွေအဖြစ်ရှိနေပါသေးတယ်ဒီအကျွေးတွေကတော့လျှော့ပြစ်လို့မရတဲ့အကျွေးတွေပါဖမ်းမိထားတဲ့တရားခံတွေရဲ့ပုဂ္ဂိုလ်အစဉ်အတန်းသူတို့ကြက်စားခဲ့ရအတိုင်းဝိုင်းသူတို့ရဲ့အစစ်ခံချက်များအရာဆိုရင်တော့သူတို့နောက်ကလက်မဲကြီးတွေဟာဘယ်သူတွေဘယ်အတိုင်းဝိုင်းကဆိုတာကိုပြည်သူများရဲ့အသိဉာဏ်အလင်းမှာထင်ရှားပေါ်လွင်နေပါပြီသူတို့ကိုပြည်သူတွေကဆက်ဆုပ်ရွရှာမုန်းတီးနေကြပြီဆိုတာကိုသိနိုင်ကြပါပြီခမားလို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ဦးစိန်မောင်ရဲ့စာထဲမှာတော့ဒီဥက္ကိုနီတက်ခံတဲ့အမှုနဲ့ပတ်သက်လို့အကျွေးချန်နေရတဲ့ဆိုသူကပြောပါတယ်တကယ်တော့ဥက္ကိုနီကဒ ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရေးဥပဒေအကြံပေးဆိုရတဲ့ဒီ2008ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်ရေးမှာဟိုဆက်လိုက်မှတ်တဲ့ကြိုးပမ်းခဲ့တဲ့သူတူဖြစ်တဲ့အတွက်ကြောင့်ဒီအသက်ခံရတဲ့အကြောင်းရင်းနောက်ကွယ်မှာနိုင်ငံရေးပြောကားတွေပါနိုင်တယ်ဆိုပြီးတော့တော်တော်ကြည်ကြည်ပြင်းပြင်းကိုယုံကြည်ထားကြတယ်ရှိပါတယ်ဆိုတော့ဟိုဆရာဦးသိန်းတန်းဝေဒီလိုမျိုးပေါ်လေနိုင်ငံရေးပြောကားမကင်းဘူးလို့တန်မြတ်ရှိတဲ့အမှုမျိုးမှာရောအခုလိုကင်မုံတွယ်ပုံနေတဲ့ဆိုင်ရင်ဘလို့တနည်းတစ်ပုံကင်တွယ်ဖြစ်ရှင်းမှုသိနေလို့ဥပဒေကြောင်းရမြင်ပါတယ်ဆရာ
အာဒါဒီလိုအထူးကော်မတီဖွဲ့ပြီးတော့သူစဉ်းစားနေရမှာပေါ့ဗျာ။ဒါအတန်းမှန်လူသားလို့မဟုတ်ဘူး။တော့ကျွန်တော်အောင်းဝင်းစော်ရဲ့ဖက်နဲ့ဒီလိုမျိုးတက်နေမှုတွေလည်းပိတ်တယ်မှာရန်ဖြစ်တယ်ပြန်နေကြတာမဟုတ်ဘူး။အဲလိုမျိုးလည်းကောင်အပြီးဆိုင်ရလေစိတ်နေကြီးကြောင်းတောင်မှကြောင်ကြကြဒီပုံတွေမှာထုတ်ပြီးတော့တတ်သွားတဲ့ဟာအခြားယူတဲ့ဒေတာပေါက်ရှိတယ်ဗျာ။အဲ့ဒီခါကျတော့တီးသေးဥတွေရတယ်မကဘူး။ကျွန်တော်တို့တကူးတကပြန်ထမ်းထားတယ်2014ခုနှစ်ဒီအကြမ်းဖက်မှုတိုက်ကြီးဥတွေပုံမှန်တင်မှာပြတန်းထားတဲ့အကြမ်းဖက်မှုတွေဓာတ်ရိုက်တက်ဆိုင်နေရအဲ့ဒီမှာပြတန်းထားတဲ့ပုံမှန်3ခဝီးရဲ့73 55 76 79မှာပါတဲ့အချက်တွေနဲ့အချက်မှချတိုက်ကြီးတွေဥကိုဒီကိုတန်းမှန်အရတားဥကိုဒီတက်တဲ့လူသားမှုအပြင်အတိုင်းကြီးကိုတုံလုံး6ချားအောင်လုပ်တဲ့ပိစအတွက်အကြမ်းဖက်မှုဥတွေကကျွန်တော်တို့စုံစမ်းစစ်ဆေးကြည့်ရမယ်အမှုဖြစ်တယ်လို့ကျွန်တော်ပြောချင်တယ်ဗျအဲ့လိုမှတရားမျှတမှုနဲ့ဥတွေနဲ့ညီမှာဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပေးစာတောင်ပေးပို့ထားတာလည်းရှိပါသေးတယ်အမေရိကန်ပြည်အောင်စုကမောင်တသနာပေးစာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗျ
88စစ်အာဏာသိမ်းပြီးနောက်ပိုင်းတရားစီရင်စနစ်တစ်ခုလုံးဥရေထက်ဩဇာကြီးမားသူတွေလက်ထက်ကျရောက်သွားတာကြောင့်တရားဥပဒေစိုးမိုးမှုအပေါ်ပြည်သူတွေရဲ့ယုံကြည်မှုလုံးဝကျဆင်းသွားတယ်လို့ယူဆမိပါတယ်အထင်ရှားဆုံးသတင်းတော်ကိုပါရေးအသက်ခံရမှုအောင်ရည်ထိအသက်ခံရမှုတွေမှာတရားစီရင်ရေးပုံစံတွေဟာဩဇာရှိသူတွေရဲ့လွှမ်းမိုးချုပ်ကန်မှုကြီးမားနေပုံတွေကိုအထင်ရှားတွေ့မြင်နိုင်ပါတယ်။ပုံပြီးထင်ရှားတာကကောင်းမွန်တဲ့တရားစီရင်စနစ်ပေါ်ပေါက်လာရေးဒီမိုကရေစီစနစ်ဖော်ဆောင်ရေးကိုအဟံတားပြုနေတဲ့အခြေခံဥပဒေပြင်ဆင်နိုင်ရေးနဲ့ပြည်သူတွေအခြေခံဥပဒေအကြောင်းနားလည်နိုင်ရေးစသဖြင့်ငြိမ်းချမ်းစွာအသွင်ကူးပြောင်းနိုင်ရေးတို့ကိုကိုကျိုးမဖတ်ဥပဒေရှုထောင့်တွေကရှင်းပြသွားတဲ့ NLD ဥပဒေအကြံပေးပညာရှင်ဦးကိုနီကိုကြည်လင်းတဲ့အပေါင်းပါတစုကရန်ကုန်နိုင်ငံတကာ48လူမြင်ကွင်းအလယ်မှာအနိကလှုပ်ကြံတပ်ဖြတ်မှုပါပဲလှုပ်ကြံမှုမှာပါဝင်နေတဲ့ကြည်လင်းကထောင်ထွက်ပူပေါင်းပါဝင်သူတွေကစိတ်အယားရှိတွေဖြစ်တဲ့အပြင်ပြည်ထရေးဝန်ကြီးကိုယ်တိုင်လူငယ်တဘာဝတို့ဒေါသအလျောက်ဖြစ်တာတို့အဆရှိတဲ့အမှတ်ချက်ပေးမှုဟာလဲတရားစီရင်စနစ်ကိုတစုံတရာထိန်းချုပ်ထားတယ်ဆိုတာထင်ရှားနေပါတယ်နောက်ပြီးအမှုရဲ့အဓိကတရားခံတဦးဖြစ်တဲ့စိတ်အယားရှိအောင်ဝင်းခိုင်ကိုအခုအချိန်ထိမဖမ်းနိုင်သေးတာဟာဒီလှုပ်ကြံမှုမှာခြေဥ်ကိုလုံးဝအထိမခံလို့တဲ့ထိတ်တန့်စစ်ကောင်းဆောင်တွေကိုယ်တိုင်ပတ်သက်ကောင်းပတ်သက်နေနိုင်တယ်ဆိုတာတန်တရားဖြစ်ပေါ်မှာရှိနိုင်ပါဘူး။တရားစီရင်စနစ်ဘလောက်ထိရိုင်းနေနေသလဲဆိုရင်အာဇာနည်ကောင်းဆောင်ကြီးတွေကိုလှုပ်ကြံခံခဲ့ရတုန်းကတရားခံတွေအားလုံးကိုမိအောင်ဖမ်းဆီးနိုင်ခဲ့တဲ့အဖြစ်အထူးခုံရုံးစတင်ဖွင့်လှစ်ခဲ့တဲ့1948ခုနှစ်အောက်တိုဘာ12ရက်နေ့ကနေတရားလွတ်တော်ကျုံနဲ့သမရသူအယူခံဝင်တဲ့1948 April 28ရက်နေ့အထိ6လနဲ့12ရက်ပဲကြာခဲ့ပါတယ်ဗျာ။
ဟုတ်ကဲ့ဒါတော့အမေရိကန်ပြည်အောင်စုကမောင်တသနာရဲ့ပေးစာပါသူကတော့ဒီတရားစီရင်စနစ်ကရုပ်ပြစင်းပြည့်ကျင်းဝတဲ့ဥပမာတွေကိုလည်းထောက်ပြသွားပါတယ်ဆိုတော့ကိုမြာရေးကိုကျွန်တော်ဆွေးနွေးစေချင်ပါတယ်အခုအမှုကနေကျွန်တော်မြန်မာနိုင်ငံတရားစီရင်အတွက်စောင်ရံရှောင်ရံမဲ့ဖြစ်ဖြစ်လေးလာစရာသင်ငန်းစာယူစရာတွေပဲဖြစ်ဖြစ်ဘာတွေများတွေးမိတယ်လို့ပြောလို့ရမှာခင်ဗျာ
ကျွန်တော်မြင်တာကတော့တရားစီရင်စနစ်ကပြည့်စည်ခဲ့ပါပြီပြည့်စည်ခဲ့ပါတယ်ဒီမှာပြီးခဲ့တဲ့တံတော်ဆိုရဆီဆိုရလက်ကတစ်ချောင်းတုံးမှလည်းအပေါ်ကနေစာရင်းလေးနဲ့ပြည့်တဲ့ဟာကိုတရားဥပဒေကြီးကဖတ်ပြရဲစနစ်ကြီးကိုကျွန်တော်တို့ပြောလို့ရပြီ။အဲတော့ကျွန်တော်နိုင်ငံအကြီးကြီးကြောင်းမှာတရားစီရင်စနစ်ဟာတနည်းအားဖြင့်ကျွန်တော်နိုင်ငံမှာနေထိုင်တဲ့ ethnic minority တွေအပါအဝင်လူမျိုးစုတွေကိုတော့အားပေးရမှာ။ဥပဒေရဲ့ရှိပေါ်မှာလူတွေဟာနိုင်ငံသားတိုင်းဟာဓာတ်မျိုးကြီးများမှုမရှိနိုင်ဘူးဆိုလို့ရှိရင်ကျွန်တော်နိုင်ငံကကြီးရင်းမှုပြတ်သွားလိမ့်မယ်။ကျွန်တော်နိုင်ငံအတွင်းအချင်းချင်းကြမှာကျွန်တော်တို့နိုင်ငံဘုတ္တဆာဆောင်တည်ယူနေမှုနဲ့အတူကျွန်တော်တို့နိုင်ငံရဲ့စိတ်ဓာတ်အကလာလာပဲပြသွားနိုင်ရရှိပါတယ်။အဲ့တော့ဒီအဆီရေးစနစ်ချောင်းမှန်မှန်ကဘာအရေးကြီးပါလဲ။အဲ့တော့ပြန်ပြောမယ်ဆိုလို့ရှိရင်တော့ထားပါလို့ကပြက်ချဲပြီပေါ့ဗျာ။ဒါပေမဲ့ရှင်းချောင်းမပြက်အောင်ဘယ်လိုထိန်းရမလဲဆိုတာစိတ်ဟိုသားလေးအနေနဲ့စက်ချက်မမတ်ဆောင်ရွက်တဲ့အချိန်နဲ့ကြောက်တာကြာပြီလို့ပဲကျွန်တော်အဲ့တိုင်းပဲကြည့်လို့ရပါတယ်။ထားပါပဲဗျ
။ဟုတ်ကဲ့ကိုမြားကြီးဆွေးနွေးပြတဲ့ကျေးဇူးပါ။ဆိုတော့ကိုမင်းလင်ဦးရဲ့သဘောထားကိုခင်ဗျာကျွန်တော်အချိန်တမီနှစ်လောက်ရာသေးပါရဲ့ကိုမင်းလင်ဦးရဲ့ကျွန်တော်တို့အခုဒီအမှုကနေဥက္ကုဏီအမှုကိုတရားရုံးရဲ့စီရင်ဆုံးဖြတ်ချက်ကနေပြီးတော့မြန်မာနိုင်ငံတရားစီရင်ရေးအတွက်ကျွန်တော်တို့လေ့လာစရာသင်ခန်းစာယူစရာအနေနဲ့ဘာတွေများကျန်ခဲ့တယ်လို့ပြောလို့ရမှာကိုမင်းလင်ဦး
ကျွန်တော်တို့မြန်မာနိုင်ငံရဲ့တရားစီရင်စနစ်ကတော့အကူအညီပြောသောသလိုပေါ့နော်ပြင်သစ်နာကြပြီအဲ့တော့ကျွန်တော်တို့ဒီအထက်ကအမိန်ပေးတဲ့ဥစားကိုကြောင်းတန်းကျင်းသွားနေရေးတင်းဆုံးဖြတ်နိုင်မယ်ပြင်ပဥပဒေပညာရှင်တွေကိုကျွန်တော်တို့တိုင်းပြားယုံကြီးနော်တရားယုံကြုတ်ဒီမှာအစားထိုးပြီးတော့ပြင်ဆင်ဖွဲ့စည်းပြင်ပြီးလို့ကျွန်တော်တို့ပြင်ပါတယ်အခုကျွန်တော်တို့ဒီဥက္ကဋ္ဌရဲ့အမှုကိစ္စမှာဆိုလို့ရှိရင်လည်းမြောက်ပိုင်းကတရားရုံးရဲ့ဆုံးဖြတ်ချက်ကသေဆုံးတရားအဂတိပါနေတယ်လို့ကျွန်တော်တို့မြင်တယ်။ဒါကြောင့်ကျွန်တော်တို့ကလည်းအထူးတရားရုံးနဲ့စစ်ကြည့်ဖို့လိုတယ်လို့ပြောခဲ့တာဖြစ်တယ်။အဲ့တော့ဥပဒေကိုတကယ်တမ်းကျွမ်းကျင်တဲ့ဥပဒေလောကမှာအဂတိတရားကျင်းစွာနဲ့လုပ်နိုင်တဲ့သူတွေကိုကျွန်တော်တို့တိုင်းတရားရုံးချင်းတရားရုံးချုပ်ချင်းစားတဲ့အဆင့်ဆင့်မှာပြန်ပဥပဒေပညာရှင်တွေကို
ဟုတ်ကဲ
့အစားထိုးပြီးတော့ပြင်ဆင်ဖွဲ့စည်းသင့်ပြီလို့ပဲကျွန်တော်ကတော့အတံပြုလိုပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဦးမင်းလွင်ဦးတင်တန်းဦးမြာကြီးကိုယ်တိုင်ပါဝင်ဆွေးနွေးရတဲ့သူတွေမှတ်ချက်တွေရေးသားပေးဖို့တွင်နဲ့တော်တော်ရှင်တွေအားလုံးလည်းပဲသူပဲချစ်စုတင်ပါတယ်ခင်ဗျာ